မင်္ဂလာပါရှင်။ Internet Channel ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်အတွင်းအစီအစဉ်ကနေကြိုဆိုလိုက်ပါတယ်။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ရန်ကုန်တိုင်းဒေသကြီးရှိ State at Home ကာလအတွင်းခွင့်ပြုလုပ်ငန်းများလည်ပတ်မီဆိုပါက online မှာမှတ်ပုံတင်ရန်လိုအပ်ဆိုတဲ့သတင်း။တရုတ်နဲ့ဆက်ဆက်နေတဲ့အကောင့်အတုတွေကို Facebook ဖြုတ်ချဆိုတဲ့သတင်း။ MPT မှာသူနာပြုသိပ်ပံပွဲပေါင်းကူ Off Campus အစီအစဉ်အတွက်ကူညီပံ့ပိုးများကိုတိုးချဲ့လှုပ်ဆောင်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့ရန်ကုန်တိုင်းဒေသကြီးရှိစေတရုံကာလအတွင်းခွင့်ပြုလုပ်ငန်းများလက်ပတ်မီဆိုပါကအွန်လိုင်းမှမှတ်ပုံတင်ရန်လိုအပ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးစေတရုံကာလအတွင်းခွင့်ပြုလုပ်ငန်းများလက်ပတ်မီဆိုပါကအွန်လိုင်းမှမှတ်ပုံတင်နိုင်မယ်လို့ကုန်သည်ဆက်မှုအသိချုပ်ကနေသိရပါတယ်။ COVID-19 ကပ်ရောဂါကာကွယ်တားဆီးထိန်းချုပ်ရေးအတွက် State at Home အစီအစဉ်ကာလအတွင်းရန်ကုန်တိုင်းဒေသကြီးရှိကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကနေထုတ်ပြန်ကြေညာထားသောခွင့်ပြုလုပ်ငန်းအမျိုးအစားတွေမှာပါဝင်တဲ့တယုံအလုပ်ရုံများလုပ်ငန်းများကုမ္ပဏီများအနေနဲ့လုပ်ငန်းလက်ပတ်လုပ်ကိုက်မီဆိုပါကအွန်လိုင်းကနေတဆင့်မှတ်ပုံတင်ရန်လိုအပ်ပါကြောင်းမှတ်ပုံတင်ထားသောလုပ်ငန်းများမှာဝန်ထမ်းများနဲ့မော်တော်ယာဉ်များသာမြို့နယ်တမြို့နယ်ကနေတမြို့နယ်ဖြတ်ကျော်ခွင့်ရမှာပဲဖြစ်ပါတယ်။မှတ်ပုံတင်ခြင်းပြီးမြောက်ပါကဝန်ထမ်းတဦးချင်းစီနဲ့မော်တော်ယာဉ်တစ်စီးချင်းစီအတွက် QR code ပါ ID ရရှိမှာဖြစ်ပြီးတော့နေမြေဖြတ်ကျော်ခြင်းအတွက်စစ်ဆေးရမှာ QR code ပါ ID ကိုပြသရမှာပဲဖြစ်ပါတယ်။အွန်လိုင်းမှာမှတ်ပုံတင်ခြင်းကို www.qrpass.sawsawsar.gov.mm/login ကနေတဆင်ဆောင်ရွက်နိုင်မှာပဲဖြစ်ပါတယ်။ဆက်လက်ပြီးတရုတ်နဲ့ဆက်ဆက်နေတဲ့အကောင့်အတုတွေကို Facebook ဖြုတ်ချဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Facebook ဟာ American သမ္မတလောင်းရွေးကောက်ပွဲအပအဝင်လက်ရှိဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့သတင်းတွေတင်ပြီးတရုတ်နဲ့ပတ်သက်နေတဲ့အကောင့်အတု group တွေနဲ့ page 182ခုကိုဖြုတ်ချလိုက်ပါတယ်။အဲဒီအကောင့်တွေကသုံးဆွဲသူတွေဟာအစိုးရဒါမှမဟုတ်နိုင်ငံရဲ့ခြားအဖွဲ့အစည်းကိုစာ contact တင်ဖို့ရည်ရွယ်ချက်ရှိပြီးတော့မူလရုပ်ကိုဖုံးကွယ်ဖို့စူးစမ်းမှုကအကောင့်စည်းမျဉ်းတွေကိုချိုးဖောက်ခဲ့တာပဲဖြစ်ပါတယ်။အဲဒီအကောင့်တွေကတရုတ်ကဟူချန်စီရင်စုဆက်ဆက်ပြီးသုံးဆွဲသူက virtual private network တွေတုံးပြီးတော့ကိုယ့်ရဲ့အချက်အလက်ကိုဖုံးကွယ်ဖို့စူးစမ်းခဲ့တယ်။ Facebook ကတော့အဲဒီအကောင့်တွေကတရုတ်အစိုးရနဲ့ပတ်သက်တဲ့အထောက်အထားမတွေ့ရပါဘူး။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ MPT မှာသူနာပြုသိပ်ပံပွဲပေါင်းကူ Off Campus အစီအစဉ်အတွက်ကူညီပံ့ပိုးမှုတွေကိုတိုးချဲ့လှုပ်ဆောင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ MPT အနေနဲ့နိုင်ငံတော်ရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကိုအထောက်အပံ့ပြုစေဖို့အတွက်စမ်းသစ်ဆောင်ရွက်ထားတဲ့သူနာပြုသိပ်ပံပွဲပေါင်းကူ Off Campus အစီအစဉ်ပါဝင်တဲ့အထက်မြန်မာပြည်ရှိသူနာပြုသင်တန်းကျောင်းတွေနဲ့ပူးပေါင်းပြီးတော့တိုးချဲ့ဆောင်ရွက်လိုက်ပြီးဖြစ်တယ်လို့လည်းသိရပါတယ်။ယခုနှစ်မှာထပ်မံတိုးချဲ့လိုက်တဲ့အထောက်အပံ့ပြုဆောင်ရွက်ချက်တွေအရရှမ်းပြည်နယ်၊ကယားပြည်နယ်၊ကချင်ပြည်နယ်၊မကွေးတိုင်း၊စကိုင်းတိုင်း၊နေပြည်တော်နယ်၊မန္တလေးတိုင်းရှိသူနာပြုတက္ကသိုလ်သင်တန်းကျောင်း၁၀ကျောင်းအနေနဲ့အကျိုးကျေးဇူးတွေဖြစ်ထွန်းစေမှာဖြစ်တယ်လို့လည်းသိရပါတယ်။အခုကဲ့သို့သူနာပြုတက္ကသိုလ်ပေါင်းကူ Off Campus အစီအစဉ်ကိုအထောက်အပံ့ပြုဆောင်ရွက်ခြင်းနဲ့အတူ MPT အနေနဲ့ e-learning ကဏ္ဍကိုတိုးတက်စေဖို့နဲ့ခေတ်မီစေဘဆိုင်ရာပညာသင်ကြားရေးလုပ်ငန်းစဉ်များတိုးတက်စေရေးတို့မှလည်းတက်ကြွစွာပူးပေါင်းပါဝင်လှုပ်ရှားလျက်ရှိတယ်လို့လည်းသိရပါတယ်။အခုစီမံချက်ကိုအောင်မြင်စွာအကောင့်ထည့်ဖို့လည်ပတ်နိုင်စေဖို့ MPT အနေနဲ့ Fiber Internet နဲ့ Video Conference သင်ကြားရေးမှာအသုံးပြုဖို့အတွက်လိုအပ်တဲ့ဆက်ဆက်ပစ္စည်းထောက်ပံ့ပေးခြင်းနဲ့လိုအပ်တဲ့ကွန်ပျူတာများပေးအပ်ခြင်း၊ Internet line များသွဲတန်းပေးခြင်းနဲ့ Wi-Fi ချိတ်ဆက်ရန်အတွက် Router များထားရှိပေးခြင်းအစရှိတာတွေကိုထောက်ပံ့ပေးအပ်ခဲ့တယ်လို့လည်းသိရပါတယ်။လွန်ခဲ့တဲ့နှစ်နှစ်တာကာလအတွင်းအခုလိုအထောက်ပံ့တွေအတွက် MPT ကနေစုစုပေါင်းကျပ်တန်း200ကျော်ကိုသုံးစွဲခဲ့ပြီးတော့နိုင်ငံတော်တော်ဝန်မှပညာရေးဆိုင်ရာအရင်းမြစ်တွေနဲ့ဆက်သွယ်ရေးဆိုင်ရာလိုအပ်ချက်တွေကိုလက်လန်းပြီးရရှိနိုင်ရေးမှာ MPT ရဲ့စုံလင်လှတဲ့တာဝန်သည့်လူမှုအကျိုးပြုလုပ်ငန်းစဉ်တွေမှာရေရှည်တည်တဲ့ဆောင်ရွက်နိုင်မဲ့တန်တိတ်တန်တွေနဲ့အပိုင်းတစ်ခုလည်းဖြစ်တယ်လို့သိရပါတယ်။ကျမတို့အနေနဲ့ចောင်းသားចောင်းသူတွေကိုသူတို့ရဲ့နေအိမ်ကနေအဆင်ပြေပြေနဲ့သူနာပြုဘာသာရက်တွေကိုလက်လန်းပြီးသင်ယူနိုင်ဖို့အတွက် e-learning ပို့ချချက်တွေကိုစီစဉ်ပေးနိုင်ခဲ့ပြီးတော့အခုဆိုရင်တော့ကျမတို့ရဲ့အဆင်လာကြီးမားတဲ့ចောင်းကြီးမှာ online ကနေတဆင့်သင်ကြားပေးနိုင်ပြီဖြစ်တဲ့အတွက်တကယ့်ကိုပဲဝမ်းသာအားရကျေနပ်မိပါတယ်။ကျွမ်းကျင်ကျင်ချင်းလေးကျင့်တင်ကြားပေးထားတဲ့သူနာပြုဆရာမတွေကိုရှေ့တန်းကဆောင်ရွက်နေတဲ့စေဘဆိုင်ရာဝန်ထမ်းတွေက ကျမကြီးဆောင်းဆောင်မှုလုပ်ငန်းတွေမှာလူနာအလုံးအတွက်အဓိကကျတဲ့တောချက်တစ်ခုဖြစ်ပြီးတော့ကိုဗစ်-19ရောဂါတိုက်ဖျက်ရေးလုပ်ငန်းစဉ်မှာလည်းအခြေခံအုတ်မြစ်တစ်ခုအဖြစ်ဖြစ်စေမှာပါအခုလိုဒစ်ဂျစ်တယ်နည်းပညာတွေကိုအသုံးချနိုင်တာကသူနာပြုတက္ကသိုလ်ကျောင်းသားကျောင်းသူတွေအားလုံးအတွက်အဆင်ပြေပြေနဲ့လေ့လာစီးပူးနိုင်တဲ့ပညာရေးစနစ်ကိုကုန်ကျစရှိတက်တာစွာနဲ့ရရှိနိုင်မှာပ ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးတို့မှာထောင်ပေါင်းများစွာသောသူနာပြုကျောင်းသားကျောင်းသူတွေအနေနဲ့အကျိုးကျေးဇူးများရရှိနိုင်ခဲ့တဲ့အပြင် COVID-19 အခြေအနေတွေသူနာပြုကျောင်းတွေနဲ့ဆေးရုံများအကြားဆက်သွယ်ရေးကိုလည်းအထောက်အကူပြုနိုင်ခဲ့ကြောင်းဒီအစီအစဉ်ကိုမြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာတိုးချဲ့လိုက်ခြင်းဖြင့်ကျန်းမာရေးဆောင်ရှောက်မှုဆိုင်ရာပညာရေးကဏ္ဍများသိပ္ပံဤပညာကိုပုံမှန်ကျယ်ပြန့်စွာအသုံးချနိုင်ရန်နဲ့ Digital ကျွမ်းကျင်မှုဆိုင်ရာအသိပညာတွေကိုဆက်လက်အားပေးမြင့်တင်နိုင်စေမှာဖြစ်ကြောင်းသိရပါတယ်။မြန်မာနိုင်ငံတစ်ဝိုင်းလုံးရှိသူနာပြုဘာသာရပ်ကိုတက်ရောက်စီးပူးလျက်ရှိတဲ့ကျောင်းသားကျောင်းသူတွေအနေနဲ့မိမိနေထိုင်ရာမိသည့်ဒေသမှာမဆိုယခုကဲ့သို့သောစံသစ်တီထွင်လှတဲ့အစီအစဉ်ကနေတစဉ်အကျိုးကျေးဇူးကောင်းများရရှိနိုင်မယ့်အပြင်လေးကျင့်တင်ကြားရေးလုပ်ငန်းတွေမှာလည်းကုန်ကျစရိတ်တွေတက်တာစေနိုင်မှာဖြစ်တယ်လို့လည်းသိရပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။